အမေရိကန်သမ္မတအိုဘားမားနဲ့ရှင်ပြိုင်ဘက်ရီပပ်ဘလစ်ကန်သမ္မတလောင်မစ်ရော်မနီတို့တနင်္လာနေ့မှာကျင်းပမဲ့တတိယနဲ့နောက်ဆုံးကြော်စကားဆစ်ထိုးပွဲမှာနိုင်ငံခြားရေးရာမူဝါဒတွေအကြောင်းကိုပဲဆွေးနွေးညှိနှိုင်းကြမှာပါ။နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်မက်ဆယ်စီယုံချိန်တွေအတွင်းမှာစစ်တမ်းကောက်ယူချက်တွေအရလက်ရှိသမ္မတအိုဘားမားဟာနိုင်ငံခြားရေးရာမူဝါဒတွေမှာပြိုင်ဘက်မစ္စတာရော်မနီထက်ပိုပြီးတော့ထောက်ခံမှုရထားကြောင်းတွေ့ရပါတယ်။အထူးသဖြင့်2012ခုနှစ်ကအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်ခဲ့သူပါကစ္စတန်နိုင်ငံအတွင်းမှာခိုးလှုံနေခဲ့တဲ့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်အိုစမာဘင်လာဒင်ကိုတုတ်တင်နိုင်ခဲ့တဲ့အပေါ်မှာလူထုထောက်ခံမှုကပိုနေတာပါ Republican သမ္မတလောင်ရော်မနီရဲ့နိုင်ငံခြားရေးရာမူဝါဒနဲ့ပတ်သက်လို့ကတော့အတွေ့အကြုံမရှိဘဲနဲ့နိုင်ငံခြားရေးရာမူဝါဒကိုပြောရတိုင်းမှာစီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့ဆက်ဆံမှုမျိုးကိုသာစောင့်တင်ပြောလို့ရှိပါတယ်သမ္မတအိုဘားမားရဲ့နိုင်ငံခြားရေးရာမူဝါဒနဲ့ပတ်သက်တဲ့ကိစ္စတွေကတော့ Mr. Romney ဟာမကြခင်ကလစ်ပြားအမေရိကန်ကောင်စစ်ဝင်ယုံကိုအတိုက်ခံရလို့တာမတ်ကြီးခရစ်စတိုဖာစတီဖန်နဲ့တာဝန်တန်းတွေတည်ဆုံခဲ့တာကိုလက်ညှိုးညွန်ဝေဖန်လို့ရှိကြောင်းအသစ်ကောက်ယူတဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်ဒီဘင်ဂါဇီကောင်စစ်ဝင်ယုံတိုက်ခံရမှုကိုညှင်းခုံပြောဆိုကြရမှာသမ္မတလောင်းနှစ်ဦးလုံးဟာမတူကွဲပြားတဲ့ရှုထောင့်တွေကနေချင်းကပ်ပြောဆိုကြပါတယ်ဒီထက်ဘင်လာဒင်ကိုစီးနင်းလုတ်ချက်မှုကမ္ဘာမှာစီးပွားရေးရလှမ်းမိုးလာတဲ့တရုတ်ရဲ့အခန်းကဏ္ဍအာဖဂန်ကတာလီဘန်အကြမ်းဖက်သမားတွေကိုနှိမ်နှင်းနေတဲ့အမေရိကန်တပ်တွေကို2014ခုနောက်ပိုင်းမှာပြည်သက်သိမ်းမဲ့ Obama ရဲ့စီမံကိန်းစီးရီးယားနိုင်ငံအတွင်းကသွေးထွက်တန်ယိုပြိပခနောက်အီရန်ရဲ့နျူကလ িয়ার စီမံကိန်းကြောင့်အစ္စရေးနဲ့အီရန်ကြားမှာပို့ပြီးတော့တင်းမာလာတဲ့အခြေအနေရုရှားနဲ့ဆက်ဆံရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးသွားကြဖို့ရှိပါတယ်ရွေးကောက်ပွဲကျင်းပဖို့15ရက်သာလိုတော့တဲ့အချိန်မှာသမ္မတလောင်းနှစ်ဦးအပေါ်လူထုထောက်ခံမှုဟာတူညီနေပြီး48ရာခိုင်နှုန်းစီရရှိနေကြတာဖြစ်ပါတယ်ရှင်